အစ္စလာမ်ဘာသာဝင်ရဲ့ရမဒန်ဥပုသ်ရာသီကိုမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝှမ်းမှာစတင်လိုက်ပြီးမွတ်စလင်တွေဟာဗလီဒီမှာသွားရောက်ဝတ်ပြုဆူတောင်းတာတွေဥပုသ်စောင့်တည်တာတွေလုပ်နေကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့နိုင်ငံရေးစီးပွားရေးအထွေထွေအကြအသေးတွေကြောင့်အခုနှစ်ရမဒန်ဥပုသ်ကာလမှာအရင်နှစ်တွေနဲ့မတူဘူးလို့အစ္စလာမ်ဘာသာဝင်တချို့ကပြောဆိုပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကဆက်ပြီးပြောပြပေးမှာပါ။
ကမ္ဘာတော်မှာရှိတဲ့အစ္စလာမ်ဘာသာဝင်တွေရဲ့ဥပုသ်ရာသီဖြစ်တဲ့ရမဒန်ဥပုသ်လကိုစတင်လိုက်ပါပြီ။ဆော်ဒီအာရေဗျ၊မလေးရှားစတဲ့တခြားနိုင်ငံတွေမှာတော့မနေ့မတ်လ23ရက်နေ့ကြာသပတေးနေ့ကရမဒန်ဥပုသ်ကိုစတင်လိုက်တာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့ဒီကနေ့မှစတင်တာဖြစ်ပါတယ်။ရမဒန်ကာလအတွင်းမွတ်စလင်တွေရဲ့တနေ့တာဥပုသ်စောင့်ကြတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မန္တလေးမြို့ကအစ္စလာမ်ဘာသာရေးဆရာတဦးကဗီဒီယိုကိုအခုလိုရှင်းပြပါတယ်။
အဲဒီလိုဆိုရတဲ့မျိုးတော့ချိန်နဲ့ရောက်ချိန်မှာကျွန်တော်တို့အစာစားတယ်အစာစားပြီးတော့ခေတ္တဥပုသ်ဆူတယ်နေဝင်ပြီးတဲ့နောက်မှာကျွန်တော်တို့ဥပုသ်လုပ်ဆောင်တယ်နော်ဒီရက်မှာ၅ရက်ဝတ်ပြုတဲ့အချိန်ကနောက်ဆုံးအချိန်ဝတ်ပြုတဲ့အချိန်မှာကျွန်တော်တို့အာဘီလို့အရှာလို့ခေါ်ပါတယ်အဲဒီအရှာရုပ်ပြုခြင်းမှာကျွန်တော်တို့သရဝီလို့ခေါ်တဲ့ချမ်းမြောက်ပွန်ကိုခိုင်ရင်လည်းကျွန်တော်တို့ဝတ်ပြုသွားတဲ့အမျိုးပေါ့အဲ့ဒါကိုကျွန်တော်တို့အဲဒီလိုလေးနာမည်ကြာဘုရားရဲ့ဥပ္ပိပိရဲ့ခံမှာကျွန်တော်တို့ဘုရားရဲ့တရားကိုကျွန်တော်စတင်နေညနေညတိုင်းမှာကျွန်တော်တို့ကအဲ့လိုနာမည်ဥပ္ပိမရောက်ပြန်မှာအဲ့ဒီညမှာကျွန်တော်တို့တရားဝင်ဖတ်ရင်းနဲ့ဒီရမဇန်ပလာကိုဆုံးမှာပေါ့
အစ္စလာမ်ဘာသာဝင်တွေဟာမနေ့နေ့ထွက်ချိန်ကစပြီးညနေနေဝင်ချိန်အထိသက်ဆိုင်ရာဒေသလိုက်သတ်မှတ်ထားတဲ့အချိန်ဒီအတိုင်းဥပုသ်ဆောင်ကြတာဖြစ်ပြီးညနေဥပုသ်ဖြေတဲ့အချိန်ဒီမှာတော့ရဲရော်တင်းကဥပုသ်ဆောင်တဲ့သူတွေကိုဗလီတွေမှာအစာအဟာရတွေကျွေးမှုလေးရှိတယ်လို့ပြောပါတယ်ဒါမဲ့လည်းပြီးခဲ့တဲ့နှစ်တွေအတွင်းကမ္ဘာတဝန်းကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးတွေထိခိုက်ကျဆင်းခဲ့ပြီးတော့ကုန်စည်နှုန်းတက်တဲ့ဒဏ်ကိုနိုင်ငံတိုင်းရင်ဆိုင်ခဲ့ရတဲ့အပြင်မြန်မာနိုင်ငံမှာတော့2021 February 1ရက်နေ့ကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာပြည်ထောင်နိုင်ငံရေးစီးပွားရေးစတဲ့အထွေထွေအကျက်တဲတွေနဲ့ရင်ဆိုင်ခဲ့ရတာပါကုန်စည်နှုန်းတွေတက်ပြီးတော့စီးပွားရေးတွေကျက်တဲလာတဲ့အတွက်ဒီနေ့ရမဒန်ကာလဟာလည်းအရင်နှစ်တွေနဲ့မတူဘူးလို့မြကြီးနာမျိုးကအစ္စလာမ်ဘာသာဝင်တဦးကပြောပါတယ
်။အင်းအခုတော့ဒီအချိန်မှာတော့ဆောဆောတောက်တောက်ရအရင်ရှားပါနေတယ်လေ။ဆောင်းဝင်နေကအကြက်ပင်ဆုံးမဖြစ်ဖြစ်ကြောအဲ့ဒါပဲဒုက္ခဖြစ်ဆုံးမ။ဟောဘာသာတိုင်းပါပဲလူတိုင်းပါပဲ။ဟောခန္ဓာနဲ့တော့မတူဘူးပေါ့ဒီနှစ်ကတော့ဒီနှစ်လည်းမတူဘူးခန္ဓာဆိုတော့ဟောလုံခဲ့တဲ့နှစ်သုံးရဆိုတော့လူတွေကလည်းကြော်ချစားချတောက်ချအဲ့လိုမျိုးပေါ့စေဝါရဲအဆင်ပြေတာပေါ့နော်။ဆောဆောရေကိုပဲဖြစ်တော့ဆိုတော့လည်းစီဝါရဲ့အဆင်ပြေရတယ်အခုဒီမှာဘာမှမသာဖြစ်လာတဲ့အခါကျစီဝါရဲ့တော်တော်ချက်သိရတာပေါ့
ရန်ကုန်မြို့ကအစ္စလာမ်ဘာသာဝင်တဦးကလည်းစီဝါရဲ့ချက်ဆင်းမှုကလူတန်းသားပေါင်းစုံအလွာပေါင်းစုံကိုခရဲရိုက်ခတ်တာကြောင့်ဒီလိုဥပုပ်ကာလတွေမှာအယောင်းဝယ်နေတဲ့စီကားနေတဲ့ဈေးတွေမှာလည်းအရင်လောက်မစီကားတော့ဘူးလို့ပြောပါတယ်
မြန်မာပြည်စီဝါရေးကတော့ဟိုထိတ်ကနေစပြီးတော့ကွာချမ်းသာတဲ့လူစပြီးအောက်ခြေလူလန်းစားတော့အရန်ကိုစီဝါရေးနဲ့ပတ်တိုင်တော့လုံးဝ00ဖြစ်နေတာလေဒီကာလကုန်စည်လုံးတွေကတက်ဈေးတွေဆိုရင်တော့တကယ်တော့ပြောရမယ်ဆိုတော့ဥပုသ်ဆောင်တာဆောင်တာပဲလေရင်တော့ဒီလိုနေ့တွေဆိုဈေးတွေကအရန်စီကားတာလူတွေကဝယ်ကြချမ်းကြတယ်အခုဆိုဈေးကကွာအရင်တော့ထက်စားတယ်တုံ့ပုံထုံဝယ်ရှိပါတယ်ကွာအဲ့တော့ဟိုနည်းနည်းအဆင်ပြေတဲ့လူမျိုးပဲဝယ်စားနိုင်တယ်ကွာတောင်လူလက်တန်းစားတော့ဟိုအောက်ခြေလူလန်းစားတော့လုံးဝညံ့နေချက်မရှိဘူးဘာလို့ဆိုတော့ရန်ကုန်မှာစီဝါရေးကမတရား
နိုင်ငံရေးစီးပွားရေးမတည်ငြိမ်တာကြောင့်ရန်ကုန်မြို့မှာဆိုရင်လဲမွတ်စလင်တွေအတော်များများရဲ့နေ့စဉ်လူမှုဘဝတွေမှာလည်းအပြောင်းအလဲတွေရှိလာနေပြီးတော့အရင်လိုမနေကြတော့ဘူးလို့သူကဆက်ပြောပြပါတယ
်ပလီသွားပြီးရင်တော့ဆိုဟာရေးလာလာနဲ့လက်ဖေးဆိုင်ထိုင်ကြအလူတွေဖုတ်ကြလူတွေကတိလာအဲ့ဒီလိုလုပ်ကြအခုကဘယ်သူမှအလို့မလုပ်ကြတော့ပလီသွားတယ်ဖျားရှိခိုးတယ်ပြီးအိမ်ပြန်တယ်ကိုယ်မှာပဲကိုဟာတတိစိတ်စိတ်နဲ့နေကြတယ်ပေါ့ပွဲဆိုပြီးတော့လည်းရင်တော့ဆိုစီကားမနေဘူးပေါ့ကွ
အစ္စလာမ်ဘာသာဝင်တွေရဲ့ရမဒန်ဥပုသ်ကာလကတလကြာမြင့်တာဖြစ်ပြီးတော့ရမဒန်ဥပုသ်လစတင်တဲ့အထိမ်းအမှတ်အဖြစ်မနေ့ကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရဂျိုးဘိုင်ဒန်တို့ကပြည်နိုင်မှုတန်ခံနေရတဲ့တရုတ်နိုင်ငံကဝီဇာမွတ်စလင်တွေမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့အတူအမေရိကန်ပြည်ထောင်စုနဲ့လက်တွဲဘက်တွေကသွေးစည်းညီညွတ်စွာရပ်တည်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။